ရုရှားနဲ့မြောက်အတ္လန္တိတ်စာချုပ်အဖွဲ့ NATO တို့အကြားထားလက်ပြနျူကလ িয়ার တပ်ဖွဲ့စာချုပ် INF ကိစ္စဆွေးနွေးပွဲကို Brussels မြို့ NATO ရုံးချုပ်မှာကျင်းပနေရမှာထိုးတက်မှုမရဘူးလို့ NATO အတွင်းဝန်ကြီးချုပ် Jens Stoltenberg ကပြောပါတယ်ဆွေးနွေးပွဲအပြီး NATO အတွင်းဝန်ကြီးချုပ်ကရုရှားတို့ INF စာချုပ်ကိုအရင်လိုပြန်လိုက်နာဖို့အတွက်စိတ်ဆန္ဒမရှိဘူးလို့ပြောခဲ့ပါတယ်စီအတွင်းကတမိုင်းမှတ်တိုင်တစ်ခုဖြစ်တဲ့ဒီလက်နက်လျှော့ချရေးစာချုပ်ကိုဆက်လက်လိုက်နာသွားဖို့အခွင့်အရေးတနည်းတခြားနည်းပါးလာပေမဲ့ NATO အဖွဲ့ကတော့ရုရှားဘက်က SSC-8 အမျိုးအစား Cruise တုံးကြီးတွေဖျက်ဆီးပစ်ဖို့ကိုဆက်လက်တိုက်တွန်းသွားမယ်လို့ပြောပါတယ်။ရုရှားနိုင်ငံကတော့ American သမ္မတ Ronald Reagan နဲ့ Soviet သမ္မတ Gorbachev တို့လက်မှတ်ရေးထိုးထားခဲ့တဲ့ဒီ INF စာချုပ်ကိုရုရှားကအပြည့်အဝလိုက်နာနေကြောင်းပြောပါတယ်။ဒီစာချုပ်အရနှစ်နိုင်ငံမှာရှိတဲ့ကီလိုမီတာ900ကနေ9500အထိအကွာအဝေးအတွင်းဖြစ်ခတ်နိုင်တဲ့တာလက်ပစ်ဒုံးကြီးတွေကိုဖျက်ဆီးပစ်ဖို့သဘောတူထားခဲ့ကြတာဖြစ်ပါတယ်။တာလက်ပစ်ဒုံးကြီးမျိုးစားတစ်တမျိုးကိုဖျက်ဆီးမပစ်ဖို့ရုရှားနိုင်ငံကအချိန်ကပ်ဆုံးဖြတ်ခဲ့ပြီးမှတော့ရုရှားနိုင်ငံကိုတံပြန်တားဆီးဖို့ဒီဒုံးကြီးတွေထုတ်လုပ်ဖို့လိုအပ်တယ်လို့ပြောပြီးအမေရိကန်နိုင်ငံကဩဂုတ်2ရက်ကစပြီးအဲ့ဒီစာချုပ်ကနေနှုတ်ထွက်မှာဖြစ်ပါတယ်ခင်ဗျ။